Welcome to the Voice of America in Burmese.
Mingla ba shin. Washington မြို့တော် VOA American သံကနေ2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆူမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိပြပြပါပါအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ယုံကျင်းတွေလို့ယူဆရတာတွေကိုပြန်ပို့ပေးတဲ့အတွက်ကင်ဂျွန်ကိုဒေါ်နယ်ထရမ့်ကကျေးဇူးတင်စကားပြောပါတယ်ဘာသာရေးလူလောက်ခွင့်ထူးတက်ဖြစ်တွင်ညီလာခံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရာကြောင်းအမေရိကန်ဆိုင်ရာမြန်မာတန်ယုံကထုတ်ပြန်ပါတယ်မြန်မာနိုင်ငံဒေသတချို့ရေကြီးနေတာမှာဗကိုးတိုင်းမြို့နယ်တချို့နဲ့မွန်ပြည်နယ်ဘီလင်းမြို့နယ်မှာအခြေအနေအတော်ဆိုးနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းလော်တွေကိုတင်ဆက်တဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဘင်္ဂလားပင်လယ်ော်အတွင်းကမြေနုကျွန်းပေါ်ကိုပြောင်းရွှေ့မဲ့အစီအစဉ်ကိုဒုက္ခသည်တွေကသဘောမတူတာဘာကြောင့်လဲဆိုတဲ့သတင်းလော်ကိုတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကြားစီးပွားရေးကုန်သွယ်ရေးတင်းမာနေတဲ့အခြေအနေနဲ့ပတ်သက်လို့သမ္မတထရန့်ကဘယ်လိုတုံ့ပြန်လိုက်ပါသလဲ
We opened up Europe.And that's going to be a great thing for Europe, and it's been really going to be a great thing for us, and it's going to be a really great thing for our
ဒါကတော့ Trump ကသူ့ရဲ့မူဝါဒနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုပြောကြားသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ဖို့ရှိပါတယ်ရှင်သတင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစာရာတွေကိုကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြမှာပါရှင်
အမေရိကန်တပ်ဖွဲ့ဝင်55ဦးရဲ့ယုံကျင်းနေလို့ယူဆရတာတွေကိုအမေရိကန်အာဏာပိုင်တွေလက်ထဲပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေမှာကျေးဇူးတင်စကားပြောပါတယ်။ရိတ်တပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြသူတွေပါ။သူပြောတဲ့ကတိအတိုင်းတည်တဲ့အတွက်ဥက္ကဋ္ဌကင်ကိုကျွန်တော်ကျေးဇူးတင်ပါတယ်။နောက်ထပ်အများကြီးလာအောင်မှာဖြစ်ပေမဲ့ကျွန်တော်ကိုသူပေးထားတဲ့ကတိတိုင်းတည်တဲ့အတွက်သတင်းမီဒီယာတွေရှေ့မှာဥက္ကဋ္ဌကင်ကိုကျေးဇူးတင်စကားပြောချင်တာပါ။သူတို့တွေနောက်ထပ်ဆက်ပြီးတော့ရှာဖွေနေကြရတဲ့အမြသူကရီအတိုင်းဆက်ပြီးလှုပ်သွားမယ်ဆိုတာကျွန်တော်သိကြပါတယ်လို့သမ္မတထရမ့်ကအင်ပီရိုပြင်ပမှာသတင်းတောက်တွေကိုပြောပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့ကြားပြီးခဲ့တဲ့လကစင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးတွင်ရထားတဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်လာမှာရုပ်ကြွင်းတွေလွှဲပြောင်းပေးရေးဟာပထမအဆင့်ဖြစ်ပါတယ်ကိုရီးယားစစ်ပွဲတွင်အမေရိကန်စစ်သား 9,900 လောက်ပျောက်ကိုပျောက်ဆုံးစီးရင်သွင်းထားပြီးမြောက်ကိုရီးယားမှာရုပ်ကြွင်း 9,300 ရှိနေတယ်လို့ယူဆထားပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကသမ္မတဟီလရီကလင်တန်ကိုထိခိုက်စေတဲ့အချက်လက်တွေပေးမယ်လို့ပြောတဲ့ရုရှားတွေနဲ့တားဖြစ်သူဒွန်ဂျူနီယာအပြင်သူ့ရွေးကောက်ပွဲအောင်နိုင်ရေးစီယုံရေးမှုတွေထရမ့်တာဝါအဆောက်အဦမှတွေးဆခဲ့တာသူမသိဘူးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြားခဲ့ပါတယ်ဒီတွေးဆမှုကိုထရမ့်ကြိုသိခဲ့တယ်လို့သူ့ရဲ့ပုဂ္ဂိုလ်ရေးရှေ့နေဟောင်းမိုက်ကယ်ကိုဟန်ကိုကိုးကားပြီးတော့ CNN ကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာသူမသိပါဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာတုံ့ပြန်ခဲ့တာပါ2016ရွေးကောက်ပွဲတုန်းကထရမ့်အောင်နိုင်ရေးစီးရုံးသူတွေရုရှားနဲ့ပူးပေါင်းပြီးတော့သူအနိုင်ရအောင်လုပ်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကိုရှင့်နေကိုဟန်ကပြောပြဖို့လွန်လွန်လပ်လပ်ရှိနေတယ်လို့အမည်မဖော်တဲ့သတင်းစစ်ပစ်ကိုကိုးကားပြီးတော့ CNN ကထောက်လွှင့်ခဲ့တာပါကိုဟန်ကသူစီးပွားရေးနဲ့ဆိုင်တဲ့ဆွဆွဲချက်တွေကနေကင်းလွတ်ခွင့်ရအောင်လို့လှုပ်ကြံဇလန်းစင်သူ့ကိုဆွဲထည့်ဖို့ကြိုးစားနေတယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်ထရမ့်နဲ့ဇလန်းဖြစ်ခဲ့တယ်လို့ဆိုတဲ့အမျိုးသမီးတွေကိုရွေးကောက်ပွဲမတိုင်ခင်ကနှုတ်ပိတ်ခါတွေပေးခဲ့တာဟာရွေးကောက်ပွဲစီအိုရဲ့ဥပဒေကိုချိုးဖောက်ရရောက်သလားဆိုတဲ့ပတ်သက်လို့ကိုယ်ရငိုပြည်တော်စုအစိုးရရှင်းတွေကစုံစမ်းစစ်ဆေးနေကြတာပါဒီကြားသတင်းကတော့ဒီသမ္မတထရမ့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအချံပေးဂျွန်ဘိုလ်တန်နဲ့ရုရှားလုံခြုံရေးနဲ့ထောက်လှမ်းရေးအကြီးအကဲနီကိုလိုင်ပက်ထရူရှက်ဖ်တို့နှွေရသည့်အကောင်လောက်မှာတွေ့ကောင်းတွေ့မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကတောက်ကြနေတုန်းကပြောကြားခဲ့ပါတယ်
အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးဆက်ပြီးတင်းမာနေချိန်မှာပဲတူရကီကဖန်ထားတဲ့အမေရိကန်ခရီးရန်ဘုံတော်ကြီးတိတ်မကြခင်မှာပြန်လွတ်လာမယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဘုံတော်ကြီးဘရန်ဆန်အင်ပြန်ရောက်လာဖို့တိတ်ကိုကောင်းတဲ့လာလာတွေရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးနိုင်ငံတကာဘာသာရေးလူလောက်ခွင့်ဆိုင်ရာသံမကြီးဆန်ဘရောင်းဘက်ကသုံးဝင်ကြခြင်းပါတဲ့ဘာသာရေးလူလောက်ခွင့်ထူးတက်ဖြစ်ထွန်းရေးဆိုင်ရာသုံးရကြညီလာခံအစိုးစာသားပရင်းနေမှာပြောတာပါမြောက်ကာရိုလိုင်းနားပြည်နယ် Black Mountain မြို့ကဧဝံဂေလိခရစ်ယာန်ဘုန်းတော်ကြီးအန်ဒရူးဘရန်ဆန်ပေါ်အကြံဖက်ဝါဒနဲ့တချို့လူမှုဆိုင်ရာဆွဲချက်တွေတင်ပြီးလွန်ခဲ့တဲ့နှစ်နှစ်နီးပါးကတည်းကတူရကီကဖမ်းဆီးထောင်ချထားတာပါဒီတဲ့မှာအစောပိုင်းမှာတော့သူ့ကိုထောင်ထဲကထုတ်ပြီးအမှုဆက်ပြီးရင်ဆိုင်ဖို့နေအိမ်အခြေချုပ်ပြောင်းရွှေ့ချထားလိုက်ပါတယ်ဘုန်းတော်ကြီးဘရန်ဆန်ကိစ္စကြောင့်မြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့ဝင်ဖြစ်ကြတဲ့တူရကီနဲ့အမေရိကန်တို့ကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါ
ဂျေရုဆလမ်မြို့မှာရှိတဲ့အယ်အာခ်ဆာပလီထဲမှာတောက်ကြတဲ့ဝိပုသူတော်တော်များများကအထဲမှာတားဆီးပိတ်ဆို့ထားတဲ့အတွက်လို့ဆိုပြီးအစ္စရေးရဲတွေကဗလီကိုနိုင်တော်တော်ကြာကြာပိတ်ထားခဲ့ပါတယ်။တောက်ကြတဲ့ဝိပုပြီးချိန်မှာဝိပုသူတွေကသူတို့ကိုမီရှိုတွေခဲတွေနဲ့ပြစ်ပေါက်ခဲ့လို့ဗလီကိုပိတ်ခဲ့တာလို့ဆိုပါတယ်။မျက်မြင်တွေကတော့ရဲတွေကမျက်ရည်ရုံဘုံတွေချက်တေသေးပြီးတော့လှောက်လို့မရအောင်ဖြစ်သွားစေတဲ့ stand grenade တွေတုံးပြီးတော့ဗလီတဲကိုဝင်စီးခဲ့တယ်လို့ပြောပါတယ်။ရှဲရီနဲ့ထိတ်တိုက်တွေးခဲ့သူ2000လောက်ကိုဒီဖမ်းဆီးခဲ့တယ်လို့လည်းအစ္စရေးအာဏာပိုင်တွေကဆိုပါတယ်။အယ်လက်ဆာဘလီဟာအစ္စလမ်ဘာသာဝင်တွေအတွက်တတိယအထွတ်အမြတ်အားဆုံးဘာသာရေးအဆောက်အဦတစ်ခုဖြစ်ပါတယ်။တောက်ချာနေကပဲဒီအစ္စရေးနဲ့နယ်စပ်ဂါဇာဒေသမှာတော့ပါလက်စတိုင်းတယောက်ပြစ်တက်ခံရတယ်လို့ဂါဇာကကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်မှာဆန္ဒပြမှုအတွင်းပြစ်တက်ခံရတာလို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့တစုံတရာတုံ့ပြန်ပြောခြင်းမရှိပါဘူးရှင်။
ပြည်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်တွင်းဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ28ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံဟာအနုနယ်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးငြိမ်းချမ်းရေးလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအခြေအနေမျိုးစုံနဲ့ရင်ဆိုင်နေရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာတန်ယုံရထုတ်ပြန်ချက်မှာပြောထားပါတယ်။တက်တန်းနုသေးတဲ့အရသာအစိုးရအနေနဲ့လွန်ခဲ့တဲ့နှစ်မှာတာဝန်ဆယူခြင်းကလေးကရခိုင်ပြည်နယ်ကချင်းနီအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့အခိုင်အမာတန်တိထံချထားပြီးတက်ဆိုင်သူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောထားပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်ရေရှည်ခိုင်မာတဲ့အဖြစ်တွေကိုရှာဖွေဖို့မြန်မာနိုင်ငံကကြိုးစားနေတဲ့ပေါ်အမေရိကန်ဆိုရပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့နားလည်မှုနဲ့အားပေးထောက်ခံမှုတို့ကိုမြန်မာတန်ယုံအနေနဲ့အထူးပဲမြင်တွေ့ခြင်းနဲ့အကြောင်းတန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ26ရက်နေ့24ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့အရင်းညီလာခံကိုနိုင်ငံခြားရေးဝန်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဤလကန်တယောက်ဖို့ဖိတ်ကြားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီး AH မဟ်မူဒ်အာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်
။မြန်မာနိုင်ငံနေရာတချို့မှာအမိုးသီးထန်စွာရွာပြီးတော့ရေကြီးရွေလွှမ်းမှုတွေဖြစ်နေတာပါ။အခုနောက်ဆုံးဒီပဲခူးတိုင်းတဲကမြို့တချို့နဲ့မွန်ပြည်နယ်ဘေးလင်းမြို့ဘက်မှာတော်တော်လေးအခြေအနေဆိုးနေပါတယ်။ပဲခူးတိုင်းတဲကပဲခူးမြို့မထောင်မြို့ရွှေချင်မြို့တွေမှာတောက်ကြနေတုန်းကစိုးရိမ်ရေအမှတ်အထက်မှာရှိနေပြီးတော့ရေကြီးရေရှမ်းမှုတွေကြောင့်ဒေသခံတော်တော်များများဟာဓမ္မယုံတွေမိုးလုံလေလုံအာကစားခမ်းမတွေဖုန်ကြီးကျောင်းတွေမှာဖွင့်ထားတဲ့ရေဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။ရေဘေးဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အစားအသောက်ကျန်းမာရေးနဲ့တခြားလိုအပ်ချက်တွေကိုအစိုးရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ပဲခူးတိုင်းနဲ့မှာတဲ့ဒီရေဘေးဒုက္ခတွေဟာတပေါင်းကျော်ရှိနေပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တောက်ချာနေ့သတင်းထုတ်ပြန်ချက်အရနောက်နှစ်ရက်လောက်ဆက်ပြီးတော့ပေါ်အားကောင်းတဲ့မိုးဆက်ရွာသွန်းနိုင်တာကြောင့်ဆိုရင်ရေအမှတ်အထက်ဆက်မြက်တတ်နိုင်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်သဘာဝဘေးရန်တွေကြိုတင်ပြင်ဆင်မှုတွေကိုအလင်းအမြတ်တုံ့ပြန်ဆောင်ရွက်နိုင်ဖို့တက်ဆိုင်ရအစိုးရအဖွဲ့တွေအစိုးရပြည်သူတွေနဲ့ဒီပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမျိုးသားသဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုကော်မတီဒီဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲရင်းရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းပြတ်အေးလဲတောက်တာနေတော့ကပဲခူးကရေဘေးအခြေအနေကိုတွားကြည့်ပြီးတော့မှထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့သတင်းမှဖော်ပြပါရယ်။မွန်ပြည်နယ်ဘီးလင်းမြို့ဘက်မှာဆိုလဲလမ်းတွေရေကျော်နေတဲ့အတွက်လမ်းပန်းဆက်သွေးပိုင်းမှာအခက်အခဲရှိနေပါရယ်။ကရင်ပြည်နယ်တဲကမြို့တချို့လဲပေးခဲ့တဲ့သတင်းပတ်ကုန်ပိုင်းကစားလို့ရေမြုပ်နေပါရယ်။တန်လွင်မြစ်ရေကြီးမှုကြောင့်ဖအံမြို့ရက်ွက်တချို့ကလဲရေလွှမ်းနေပါရယ်။အခုဆိုရင်မော်လမြိုင်ဖအံလမ်းရန်ကုန်ဖအံလမ်းတွေကိုပိတ်ထားရတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာမညီမသက်ဖြစ်နေတဲ့မိုးစလင်နယ်မြေတစ်ခုဖြစ်တဲ့မင်ဒနာဝဒေသကိုဒေသနာကိုယ်ပိုင်ဦးချိုရေးပေးမယ်ဥပဒေတရားကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါတယ်။ကိုယ်ပိုင်ဦးချိုခွင့်ရရှိဖို့အတွက်ရာစုဝတ်ကြဖြစ်ပေါ်တဲ့ပြည်ပကတွင်လူပေါင်း1,200ကျော်သေဆုံးထားပြီး IS အကြမ်းဖက်အုပ်စုပါပါဝင်ပတ်သက်လာပါတယ်။ပ Bangsamuru Organic Law လို့ခေါ်တဲ့ကိုပိုင်ဦးချိုရဲ့ဥပဒေကိုဒီဘက်အတွင်းမှာပဲကွန်ကရစ်လွှတ်တော်ကတည်ပြုပြီးသမ္မတကလက်မှတ်ရေးထိုးလိုက်တာပါ။မင်ဒါနာဝအနောက်ပိုင်းနဲ့ကျွန်းစုတွေမှာမိုးစလင်တွေနေထိုင်လာတာနှစ်ပေါင်း900ကျော်နေပြီဖြစ်ပြီးလူများစုခရိယန်တွေကစီးပွားရေးအရာချုပ်ကန်ထားတာကိုမိုးစလင်တွေကအထူးမကြေမနက်ဖြစ်နေကြတာပါ။အခုလိုမျိုးကိုပိုင်အုပ်ချုပ်ခွင့်ရရှိမယ့်အလားအလာပေါ်လာပေမဲ့တိကျစက်တက်တော့ထားရှိမှာမဟုတ်ပါဘူး။
အမေရိကန်ပြည်သူအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်မှာတော်မီလောင်ကျွမ်းနေလို့ထောင်နဲ့ချီတဲ့ဒေသခံတွေဘေးကင်းရာကိုပြောင်းရွှေ့နေကြရပါတယ်။မင်းချင်းသက်ချင်းတဲ့သေဆုံးသူနှစ်ယောက်လည်းရှိပါတယ်။တဟောင်းဟောင်းတောက်လောင်နေတဲ့တော်မီကလူ9000လောက်နေထိုင်တဲ့ Redding မြို့နေရာကိုကြာသာရင်းနှီးကြကစားပြီးတော့ကူးဆက်လောင်ကျွမ်းခဲ့တာပါ။ကားလိုနာမည်ပေးထားတဲ့တော်မီကဟက်တာ18000ကျော်အကျယ်အဝန်းထိလောင်ကျွမ်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်သက်တော်နဲ့မီးဘေးကာကွယ်ရေးဌာနကပြောပါတယ်။ဘူပြင်းနဲ့ရာသီဥတုနဲ့တော်လာရခက်ခဲတဲ့မြေပြင်အနေအထားကြောင့်မင်းချင်းတက်တဲ့နေရာမှာအခက်အခဲရှိနေတယ်လို့ဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မိသက်သမား၃ယောက်လည်းထိခိုက်ဒဏ်ရာရတယ်လို့မိသက်ဌာနပြောခွင့်ရသူ Scott Kennedy က VOA ကိုပြောပါတယ်လက်တလောသတင်းပတ်တွေအတွင်းမှာဒီ American တဝန်းတောပင်လောင်ကျွမ်းမှုကြီးပေါင်း89ခုရှိတယ်ပြီးတော့၅ခုက California ပြည်နယ်မှာဖြစ်တယ်လို့အစိုးရကပြောပါတယ် California ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown ကတောင်ပိုင်းနဲ့မြောက်ပိုင်းကတော်ပြီလောင်နေတဲ့နေရာတွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်။တိကျမိလောင်တဲ့တဲ့တစ်ခုကတော့ Greek နိုင်ငံမှာဒီ88ယောက်ထက်ပင်တေဆုံးခဲ့တဲ့မိလောင်ကျွမ်းမှုကိုနိုင်ငံရေးအရာသုဘတာဝန်အပြည့်အဝရှိတယ်လို့ဝန်ကြီးချုပ် Alexis Tsipras ကပြောပါတယ်။အရာဆောက်လုပ်မှုစီကံချက်တွေအတိုင်းမလိုက်နာခဲ့လို့တေဆုံးသူအများအပြားဘေးလွတ်အောင်မပြေးနိုင်ခဲ့တာလို့ယုံကြည်တဲ့အတွက်ဒီကိစ္စကိုလည်းအပြန်ဆုံးစုံစမ်းကင်တွယ်မယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်။
ကိုချချသိန်းနဲ့မဆုမြတ်မမရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုအခုနှစ်မိုးရာသီကုန်ရင်ဘင်္ဂလားပင်လယ်အော်တွင်းကဘဟာဆန်ချားဆိုတဲ့ကျွန်းပေါ်ကိုပြောင်းရွှေ့ထားမယ်အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလွန်ခဲ့တဲ့သတင်းပတ်တွင်ကြေညာခဲ့တာပါ။ဒါပေမဲ့ရိုဟင်ဂျာတွေကတော့အဲ့ဒီကျွန်းဟာလုံခြုံစိတ်ချမှုမရှိတဲ့အတွက်ဝန်ကြီးချုပ်ပြောတဲ့အတိုင်းသွားနေမှာမဟုတ်ဘူးလို့ပြောကြပါရတယ်။ VOA သတင်းတောက်မတ်ဟူစိန်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်အစိုးရဟာအခုလိုပြောင်းမဲ့အစီအစဉ်ကိုဒုက္ခသည်တွေနဲ့ကြိုတင်တံပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာပါ။ကောက်ဆစ်ဘဇားကဂျမ်တိုလီဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်မဆူရာဘေဂမ်ကတော့
အဲဒူဟူဇန်လိုရာရဒီယဟိုဒဲချင်ဂရီဇယွန်
။ကျမတို့သွားနေတဲ့ကျွန်းပတ်လယ်မှာရေရွေကြီးပဲရှိနေတော့ဘေးကင်းရာကိုရွှေ့ပြောင်းဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျမတို့အဲ့ဒီကျွန်းကိုမသွားချင်ပါဘူး
။ကျွန်းရဲ့အခြေအနေအပြည့်စုံကိုပွင့်လင်းမြင်သာစွာအသိပေးပြတဲ့နောက်ကိုယ်တော်ဘောနဲ့ကိုပြောင်းလို့သူတွေကသာအဲ့ဒီကျွန်းကိုပြောင်းရွှေ့ခွင့်ပြုသင့်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်တာဝန်ခံဖေးရောဘတ်ဆင်ကပြောပါတယ
် Any attempts to force people to go to the island or create conditions requiring movement there for any reason is totally unacceptable
ဒီလူတွေအဲ့ဒီကျွန်းကိုအဓမ္မရွှေ့ပြောင်းခိုင်းမယ်ဒါမှမဟုတ်အဲ့ဒီကျွန်းကိုမဖြစ်မနေရွှေ့ပြောင်းအောင်ခြေနေတွေကိုဖန်တီးမယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရဘောနိုင်ငံတကာအသိုင်းအဝိုင်းရဲ့ကန့်ကွက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရှေ့တောင်ပိုင်းကန်ယိုဒန်ဒေသတွေမှာရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းကျော်ရှိနေပြီးအများစုဟာမှတ်ပုံမတင်ဘဲတရားမဝင်နေထိုင်နေကြတာလို့ဆိုပါတယ်။လူဦးရေထူထပ်လုံးပြီးဖြစ်နေတဲ့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေရဲ့ဝန်တော့ဝန်ဘိုးကိုဆက်ပြီးထမ်းမထနိုင်ကြတော့ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။မြန်မာဘက်ကဒီဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှမပြုပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်နေပါတယ်။ဒုက္ခသည်တွေကျွန်းကိုပြောင်းထားမဲ့အကြောင်းနိုင်ငံတကာကကိုယ်စားလှယ်တွေကိုဝန်ကြီးချုပ်ရှေ့ခါစီနာကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပြခဲ့တာပါအခုနှစ်မိုးရာသီကုန်တန်နဲ့ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုအဲ့ဒီကျွန်းကိုပြောင်းရွှေ့ထားဖို့စီစဉ်နေကြောင်းကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ UNFPA ကညွှန်ကြားရေးမှူးနတာလီယာကနင်းကိုပြောပြခဲ့တာပါဒါအပြင်ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေစေနိုင်မဲ့ဘာဆန်ချားကျွန်းကိုပြောင်းရွှေ့မဲ့အကြောင်း IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများကူညီအဖွဲ့ကညွှန်ကြားရေးမှူးချုပ်ဝီလျံလေးစီဆွင်းကိုလည်းဇူလိုင်လ15ရက်နေ့မှာပြောပြခဲ့ပါသေးတယ်။ဒါပေမဲ့စတူရန်မီတာ3000လောက်ကျဝန်းပြီးလွန်ခဲ့တဲ့9နှစ်လောက်ကမှရေလဲမှာပေါ်လာတဲ့အဲ့ဒီကျွန်းပေါ်မှာလူတွေနေလို့ရနိုင်ပါမလားဆိုတဲ့အပေါ်အများစုကစိုးရိမ်နေကြပါတယ်။ဒီရေတက်တဲ့အချိန်မှာကျွန်းရဲ့အများစုဟာရေလွန်းသွားလေရှိတယ်လို့ဒေသကမြေစင်းဌာနကအရာရှိတူက VOA ကိုပြောပါတယ်။အမည်မဖော်လိုတဲ့တစ်တော့ဌာနကအရာရှိတူကလည်းအဲ့ဒီကျွန်းပေါ်မှာစိုက်ပျိုးလို့ရနိုင်တဲ့အခြေအနေရောက်အောင်နောက်ထပ်နှစ်20လောက်လိုအပ်မယ်လို့ပြောပါတယ်။ဒုက္ခသည်တွေကျွန်းပေါ်မှာနေနိုင်ရေးအတွက်လွန်ခဲ့တဲ့လအနည်းငယ်ကတည်းကဝန်ထမ်းတွေအဆောက်အုံတွေစောင့်နေကြကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်နဲ့ပြန်လည်နေရာချထားရေး commissioner Minji Mohammed Abdul Kalam ga pyo ba de
monsoon karone borshan karone construct bignito hoyeche
kintu hoya di phit ni de twa longgan nei ga atai ta tkhu thi chan cha ni ba de da ba me chun paw ga longgan 90 ya kai nong law do pi ni ba bi september la gung law so yin dukha de rui pyaung ni lo ya aw saw lo ye longgan rui pi si law ba bi
pasan cha chun ma pyaung ni lo tu tyaung ma tu a ne ne ma twei bu de da chaung bangladesh a so ya a ne ne di a si sin go phyet tin ne lo jamoli dukha de sakan ga nobi husain ga le pyaw ba de
ဒီကောက်ဆက်ပစာမှာဆိုရင်ရေကြီးတယ်ဆိုတာနဲ့တောင်ပေါ်ဒါမှမဟုတ်စခန်းထဲကိုပြောင်းပြေးလို့ရသေးတယ်။မြေနေပိုင်းဖြစ်တဲ့အဲ့ဒီကျွန်းမှာသွားနေရတယ်ဆိုရင်တော့ဘေးရန်ရဲ့ကြီးကြီးမားမားဖြစ်လာရင်ကျွန်တော်တို့ပြေးစရာနေရာမရှိပါဘူး။ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်တို့ကိုပို့လိုက်မယ်ဆိုလို့ရှိရင်လူသူမရှိတဲ့ကျွန်းမှာပြည်နေတဲ့ပိတ်ခံထားသလိုဖြစ်ပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ဘတ်ဆန်ချာကျွန်းကိုမသွားချင်ပါဘူး။
ရိုဟင်ဂျာဒုက္ခသည်တွေကိုဒီကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာပြီးခဲ့တဲ့2015ခုနှစ်ခေတ်ကစတင်ခဲ့တာပါ။ဒါပေမဲ့ဒုက္ခသည်တွေရွှေ့ပြောင်းဖို့အတွက်ကျွန်းပေါ်မှာအိမ်နေဆောင်နေတယ်ဆိုတာကို UN နဲ့တခြားမိတ်ဖက်အဖွဲ့အစည်းတွေကို2018ခုနှစ်ဧပြီလကမှစပြီးအသိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြသွားတာပါ။အမေရိကန်ပြည်ထောင်စုနဲ့အဓိကမဟာမိတ်နိုင်ငံတွေကြားစီးပွားကုန်သွယ်ရေးပိုင်းတင်းမာနေတဲ့အခြေအနေပေါ်စိုးရိမ်နေကြချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကကုန်သွယ်ရေးဆိုင်ရာသူ့ရဲ့မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်အနောက်အလယ်ပိုင်းမှာကြာတာပတိနေ့ကပြောကြားလိုက်ပါတယ်။ဒီကြောင့် Michael Brown ရေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ဥရောပနဲ့ရလိုက်တဲ့သဘောတူညီချက်ကိုသမ္မတထရန့်က Iowa ပြည်နယ်မှာကြာတာပတိနေ့ကအကုန်ဖော်ပြောဆိုပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်ကကုန်သွယ်ကွန်တွေချလိုက်တာကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးအမေရိကန်ပဲပီဆက်နဲ့တခြားကုန်ပစ္စည်းတွေပေါ်အခွန်တွေချမှတ်တဲ့အတွက်အဓိကအထိနာသူတွေသမ္မတထရမ့်ကိုထောက်ခံတဲ့အိုင်အိုဝါပြည်နယ်ကလယ်သမားတွေလည်းပါပါတယ
် We opened up Europe and that's going to be a great thing for Europe and it's been really going to be a great thing for us
ဥရောပဇေကွက်ကိုကျွန်တော်တို့ဖွင့်လှစ်လိုက်တာဟာဥရောပအတွက်ကျွန်တော်အတွက်ကျွန်တော်လယ်သမားတွေအတွက်သိက္ခာကောင်းတဲ့ကိစ္စတစ်ခုပါပဲဘာကြောင့်လဲဆိုတော့ဈေးကွက်ကြီးတစ်ခုကိုရလိုက်တာကြောင့်ဖြစ်ပါတယ်
။အမေရိကန်လယ်သမားတွေအထိနာအောင်တရုတ်ကလုပ်တာကြောင့်အမေရိကန်ထုတ်ဘဲပီဆက်အရေးအတွက်အများအပြားကိုချက်ချင်းလိုဝယ်ဖို့ဥရောပကသဘောတူထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ခန်နဲ့ရလိုက်တဲ့သဘောတူညီချက်အသေးစိတ်ကိုသမ္မတထရမ့်ကမပြောပါဘူး။အဲ့ဒါဟာမူဝါဖြင့်သဘောတူညီချက်တည်းဖြစ်ပါတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူးချင်းကပြောပါတယ်။ကုန်သွယ်ကုန်တွေကြောင့်ထိခိုက်ရတဲ့အမေရိကန်လယ်သမားတွေအတွက်အကူအညီရန်ပုံငွေဒေါ်လာ12ဘီလီယံပေးဖို့ရထားတယ်လို့သမ္မတထရမ့်နဲ့မစ္စတာယန်ကာတို့မတွေ့ခင်တည့်ရက်မှာပဲအမေရိကန်စိုက်ပျိုးရေးဌာနကကြေညာထားပါတယ်။လယ်သမားတွေကိုကြောင့်အကူအညီပေးပြီးကုန်သွယ်ကုန်တွေကြောင့်အထိနာတဲ့တခြားစီးပွားရေးကဏ္ဍတွေကိုဘာကြောင့်အကူအညီမပေးတာလဲလို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာကိုဂျာတာပရီနီအမေရိကန်ထက်လွတ်တော်ဂျာနာဘွဲအတွင်းမေးတဲ့အခါလိုက်သီဇာကအခုလိုပြန်ဖြေပါတယ်
is the view of the administration that agriculture has been particularly targeted by retaliation
ကျွန်တော်တို့လုံဆောင်နေရာတွေရဲ့ရလက်ကြောင်လက်တုံပြန်မှုတွေကိုအထူးသဖြင့်တိုက်ရိုက်ခံစားရတာဟာစိုက်ပျိုးရေးကဏ္ဍဖြစ်တယ်လို့အစိုးရကမြင်ပါတယ်ဒါကြောင့်သမ္မတနဲ့စိုက်ပျိုးရေးဝန်ကြီးတို့ကဒီအစီအစဉ်ကိုအကောင့်ထည့်ဖော်တာပ
ါဒါပေမဲ့လည်းငွေကြေးအကူအညီတသက်နဲ့တော့သူတို့ရဲ့တံမူပန်းချောင်းလုပ်ငန်းတွေပေါ်ကုန်သွယ်ကုန်တွေကြောင့်ရေရှည်တက်ရောက်မှုလျော့ပါသွားမှာမဟုတ်ဘူးလို့လေသမားတို့ကပြောပြီးအဲ့ဒီအထက်မှာ Michael Slattery လည်းအပါဝင်ပ
ါ For me this is a great loss not just because the price has dropped
ကျွန်တော်တို့တော့ဒါကတကယ်ဆုံးရှုံးမှုကြီးပါဈေးတွေကျသွားတာကြောင့်နေမဟုတ်ပါဘူးကျွန်တော်တို့ရဲ့အနာဂတ်ဈေးကွက်တွေလည်းပျောက်သွားပါတယ
်ဂျာတာပရီနီနေ့လယ်ပိုင်းမှာတော့ Illinois ပြည်နယ် Granite City ကတံမီးလုပ်ငန်းပိုင်ရှင်တွေကိုသမ္မတ Trump မိန့်ခွန်းပြောပါတယ်သူဆိုရအနေနဲ့တရုတ်ရဲ့မတရားအနိုင်ကျင့်တဲ့ကုန်သွယ်ရေးဆိုင်ရာလုပ်ကိုင်ပုံတွေပေါ်အပြင်းထန်ဆုံးတုံ့ပြန်လှုပ်ဆောင်ထားတာဖြစ်တယ်လို့သမ္မတထရမ့်ကပြောသွားပါတယ်ခင်ဗျာ
ကိုချကျသိမ့်ပါရှင်အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအကြောင်းကြားခဲ့ရတာပါတရုတ်နိုင်ငံမှာကာကွယ်ဆေးအထုထုတ်လုပ်မှုတွေကြောင့်ပြည်သူအများတုံ့လှုပ်ဒေါသထွက်အယုံကြည်ပြတ်ပြီးတော့ဟောင်ကောင်ကျွန်းမှာကာကွယ်ဆေးတွားထိုးနေကြပါတယ်အခုလိုတရုတ်နိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်အယုံကြည်ပြတ်တာကနေအစိုးရစနစ်အပေါ်ယုံကြည်မှုပါထိခိုက်လာမှာကိုစိုးရိမ်နေကြချိန်မှာတရုတ်သမ္မတကလည်းဒီကာကွယ်ဆေးအထုထုတ်တဲ့ဆေးကုမ္ပဏီကိုစစ်ဆေးအရေးယူဖို့အမိန့်ထုတ်ထားပါတယ်။ဒီအကြောင်းကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံမှာချန်ရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီရဲ့ကာကွယ်ဆေးအထုထုတ်လုပ်မှုကြီးမကြာခင်ကထပ်ထွက်ပေါ်လာခဲ့ပြီးမှသ တန်းနဲ့ချီတဲ့တရုတ်ပြည်သူတွေအနေနဲ့တရုတ်ကျန်းမာရေးကဏ္ဍစီကံသတ်မှတ်ကင်တွယ်မှုပေါ်ယုံကြည်မှုပျောက်ဆုံးသွားကြတာပါဒီကုမ္ပဏီကထုတ်တဲ့ဆုံစုနာစညာမေးခိုင်ကလေးကာကွယ်ဆေးတွေကထိရောက်မှုမရှိတာမနှစ်ခါတွေ့ခဲ့ပြီးအခုမကြာခင်ကလည်းခွေးယူးကာကွယ်ဆေးထုတ်လွှင့်မှုနဲ့စစ်ဆေးမှုမှတ်တမ်းဆိုင်ရာလိမ်လည်မှုတွေလုပ်ခဲ့ကြောင်းသတင်းထွက်လာပြီးမှအင်တာနက်လူမှုကွန်ရက်ပေါ်မှာအများကမချေမနှက်ပြောတာတွေအကြီးအကျယ်ဆွညံသွားခဲ့ပါတယ်အခုတော့ဒီကာကွယ်ဆေးအထုတွေပေါ်ယုံကြည်မှုကျဆင်းသွားပြီးတရုတ်ပြည်မှာကြီးကမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေမရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးထိုးပေးဖို့ဖုတ်ဖို့မိတိုက်အထုတ်ပိုးပြင်ပြီးဟောင်ကောင်ကစေကံတစ်ခုကိုရောက်လာကြပါတယ်။တရုတ်ကလာတဲ့လူတွေနဲ့ပြည်နေတဲ့ဒီစေကံနဲ့မှာရှန်ဆန်းမျိုးက32နှစ်အရွယ်မိခင်ယွန်နိုက်စ်လီက
ဒီကာကွယ်ဆေးအတုထုတ်လုပ်တဲ့အပေါ်မှာလူတွေအများကြီးကအော်အော်လို့ဒေါသထွက်ခဲ့ကြပြီးတော့အင်တာနက်လူမှုကွန်ရက်ပေါ်မှာစပြီးတော့ထုတ်ပေါ်ရေးခဲ့ကြတာပါ။ဒါပေမဲ့ကျမကတော့ဒီပြဿနာအတွက်ရေရှည်အဖြစ်တစ်ခုတကယ်ကိုမြင်ချင်ပါတယ်။အရင်2003 2006နဲ့2013ခုနှစ်တွေတုန်းကလည်းအလားတူကျန်းမာရေးဆိုင်ရာထိန်းလန့်တုံ့လုံမှုတွေကြုံခဲ့ရဘူးလို့ပါဒါမျိုးတွေတရုတ်နိုင်ငံမှာဖြစ်လာတာကအကျဉ်အတော်များလာခဲ့ပါပြီ
အခုလက်ရှိကာကွယ်ဆေးတူတွေကြောင့်ထိခိုက်သေးဆုံးမှုမရှိသေးပေမဲ့အရင်2008ခုနှစ်တုန်းကကလေးနှုတ်မှုအတုလုပ်တာကြောင့်မွေးကင်းဆကလေး6ဦးသေဆုံးခဲ့တဲ့ရာဇဝင်ရှိတဲ့တရုတ်နိုင်ငံမှာအလားတူထိခိုက်မှုတွေဖြစ်လာမှစိုးရင်ကြီးသွားပြီးအခုလိုရုတ်တရက်ဟောင်ကောင်ကိုရောက်လာတာကြောင့်ဟောင်ကောင်မှာလည်းကာကွယ်ဆေးပြတ်သွားမှစိုးရိမ်မှုတွေထပ်ရှိလာနေပါတယ်။အခုလိုချိန်မှာတရုတ်သမ္မတရှီကျင်းပင်ကအခုလိုကာကွယ်ဆေးတုထုတ်လို့တာကစိတ်ပျက်စရာတုံ့လုံခြောက်ခြားမှုကြီးပါလို့ဆိုလိုက်ပြီးတရုတ်ဝန်ကြီးချုပ်လီကင်းရှန်ကလည်းဒါဟာမလုံသင့်မလုံထိုက်တာမျိုးလုပ်ခဲ့တာမျိုးစစ်ဆေးအရေးယူဖို့အမိန့်ထုတ်ခဲ့ပါတယ်။ဟောင်ကောင်မှာတော့ဆေးဝါးထုတ်လုပ်မှုကွန်ရက်အဖွဲ့ဥက္ကဋ္ဌစကားလက်ပွန်ကလည်းဒီပြဿနာကတရုတ်စိုးရမှာတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ
် The basic thing or the basic demand of a human beings is safety
လူတယောက်အတွက်အခြေခံအကျဆုံးလိုအပ်ချက်ကတော့ကျန်းမာရေးအတွက်ဘေးအန္တရာယ်ကင်းရှင်းဖို့ပေါ့ရှင်ဟုတ်တယ်မလားဒါကသိက္ခာအရေးကြီးပါတယ်အရေးလဲပါတယ်လေလူတယောက်အတွက်အခြေခံရပိုင်ခွင့်လို့ပြောရမှာပေါ့နော်ဒါကြောင့်မလို့ကုသတဲ့ဆေးတွေကာကွယ်ဆေးတွေရဲ့ဘေးအန္တရာယ်ကင်းရှင်းမှုကဒီနိုင်ငံအတွက်အထူးကိုအရေးကြီးပါတယ်ခုလိုစေဝါဘက်မှာအနည်းငယ်ကင်းပြီးစိတ်ချရစီဖို့သူတို့အစိုးရမှာတာဝန်ရှိတယ်လေ
တစ်ချိန်တည်းမှာပဲဒီကာကွယ်ဆေးအထူးထုတ်ခဲ့တဲ့ချန်ရှန်ဘိုင်ိုတက်ကနိုလော်ဂျီကုမ္ပဏီဘက်ကလည်းသူတို့မှားယွင်းမှုတွေဝန်ခံတောင်းပန်နေပါတယ်ဒါပေမဲ့ဒီဖြစ်ရက်ကတရုတ်ရဲ့နိုင်ငံရေးစနစ်အပေါ်မှာပါယုံကြည်မှုကျလာနိုင်တဲ့အထိထိခိုက်လာနိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဟောင်ကောင်ဆေးထုတ်လုပ်မှုကွန်ရက်ကဥက္ကဋ္ဌပေါင်းကလည
်း Even in right now not just vaccine there are other
ခုဆိုရင်ကလေးငယ်တွေကာကွယ်ဆေးအတွက်တင်လာကြတာမဟုတ်တော့ဘူးလေတခြားကာကွယ်ဆေးတွေအတွက်လည်းလာနေကြတာပေါ့ဥပမာမျိုးသမီးတွေအတွက် HIV နောက်သေအိမ်ကောင်းကင်ဆာကာကွယ်ဆေးမျိုးတွေအတွက်ပါဒီလိုလာနေကြတာလေအဲ့ဒီတော့ဟောင်ကောင်ပြည်သူတွေရဲ့ကိုယ်ကျင့်တရားဂုဏ်သိက္ခာနဲ့တခြားကြော်ကြားမှုတွေပေါ်မှာတရုတ်နိုင်ငံကလူတွေကသိက္ခာယုံကြည်နေကြပြီလေ
အခုလိုဟောင်ကောင်ဘက်ကယုံကြည်မှုများလာချိန်မှာတရုတ်ဆိုရသတင်းမီဒီယာတွေကတော့ဒီဆေးထုတ်ထုတ်ကုမ္ပဏီအကြီးအကဲအမျိုးသမီးနဲ့နောက်ထပ်14ဦးကိုဒီဆေးထုတ်ထုတ်လုပ်မှုနဲ့ဖမ်းဆီးထိန်းသိမ်းထားပြီးပြီလို့ဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါ VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုအချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင
်ဒေါ်လာချင်များရှင်ခရီးပြည်နယ်မှာဗိုလ်ချုပ်ကျေးရွာစိုက်ထူမဲ့အစီအစဉ်အတွက်အခြေတည်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘယ်လောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမှမောမှုတသက်ကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အားနည်းချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
ဒီကနေ့ညမှာတင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုတိုက်ရိုက်လေလိုက်စီစဉ်ကိုကျမတို့တပတ်မှာအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့တိုက်ရိုက်လေလိုက်စီစဉ်တွေကိုတင်ဆက်နေတာဖြစ်ပါရစေရှင်။အခုတော့နောက်ထပ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။WMO လို့အတူကောက်ခေါ်တဲ့ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကကမ္ဘာအနှံ့အပြားမှာကျုံနေရတဲ့ရေကြီးဓာတ်တွေအပူလှိုင်းထတာတွေနဲ့တခြားပြင်းထန်တဲ့မိုးလေဝသဒဏ်တွေဟာရာသီဥတုပြောင်းလဲမှုမြင့်မားလာတဲ့အကျိုးဆက်အနေနဲ့ရှေ့ဆက်ဖြစ်ဖို့များနေတယ်လို့သတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတော့ Lisa Shelley သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါကမ္ဘာကြီးအနေနဲ့ထိုင်းနိုင်ငံဂူတဲကနေတက်ဆွန်ဆန်ဖြာကဲတင်ခဲ့တဲ့ကလေး၁၂ယောက်နဲ့သူတို့ဘောလုံးနီးပြားတို့အကြောင်းနဲ့ဖန်ဆာခံရချိန်မှာအသက်အန္တရာယ်ကြီးတဲ့မုတ်တုံမိုးကဒီဒေတာအတွင်းမှာအာယူလာနေပါတယ်။ကမ္ဘာမိုးလေဝသနဲ့ဇလဗေဒအဖွဲ့ကြီးကလည်းပြင်းထန်လွန်းတဲ့မိုးလေဝသအခြေအနေတွေကိုနိုင်ငံများစွာမှာကြီးကြီးမားမားကြုံနေရပြီးပြင်းထန်တဲ့အပူလိုင်းထတာတွေနဲ့ကပ်ဘေးအသွေးမိုးကြီးလာမာတွေကလည်းဒီလာတဲ့ဆက်ဖြစ်နေမယ်လို့ကြိုတင်ခန့်မှန်းပေးထားပါတယ်။ဥပမာအဖြစ်ရာစုနှစ်တွေအတွင်းအဆိုးဆုံးဖြစ်တဲ့ဂျပန်နိုင်ငံတွင်မကြာခင်ကဖြစ်ခဲ့တဲ့ရေဘေးထန်ကြီးကြောင့်အနည်းဆုံးလူ150သေဆုံးခဲ့ရပြီပါပြီ။ကမ္ဘာမိုးဆလအဖွဲ့ကြီးကပြောခွင့်ရမျိုးသမီး Clara Knowles ကလည်းဒီသေဆုံးရသူအရေအတွက်ကပိုတိုးလာနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဒီရေဘေးထန်ကြုံခဲ့ရတဲ့နိုင်ငံကကမ္ဘာမှာသဘာဝဘေးဒုက္ခတွေကိုရင်ဆိုင်ဖို့အကောင်းဆုံးကြိုတင်ပြင်ဆင်ထားတဲ့ဂျပန်နိုင်ငံမှာဖြစ်ခဲ့တာမို့ပိုသတိပြုသင့်တယ်လို့Knowles ကအခုလိုဆိုပါတယ
် They are supremely well prepared and so the magnitude of the
Japan တွေကအကြီးအကျယ်ကိုကောင်းကောင်းအဆင်သင့်ပြင်ထားကြတာရှင်။နောက်ကျမတို့အခုတွေ့လိုက်ရတဲ့ထိခိုက်သေးဆုံးရတာနဲ့ပျက်စီးသွားတဲ့အတိုင်းအတာကလည်းဒီဘေးကဘလောက်ကြီးမားပြင်းထန်လွန်းပြီးအခုလောက်အချိန်တိုတိုအတွင်းမိုးဘလောက်ကြီးကြီးမားမားရွာသွားတယ်ဆိုတာကိုတကယ်တမ်းရှင်းရှင်းလေးပြလိုက်တာလေ
။တခြားပြင်းထန်လွန်းတဲ့မိုးလေဝသဘေးဒဏ်တွေကတော့မြောက်ဥရောပမှာဖြစ်ခဲ့တဲ့မိုးခေါင်တာနဲ့အပူချိန်ပုံမှန်မဟုတ်အောင်မြင်မာလာတာပါဒီဘေးဒဏ်တွေကလည်းလာမဲ့သတင်းပတ်တွေထဲပိုပြင်းလာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒါအပြင်အမေရိကန်နိုင်ငံမှာလည်းပြီးခဲ့တဲ့ဇွန်လတည်းစံချိန်တင်အပူဆုံးဖြစ်ခဲ့တယ်လို့ကမ္ဘာမိုးဆလအဖွဲ့ကြီးကအစိုးရခန့်စားမှာဖော်ပြထားပါတယ်ဒီအဖွဲ့ကြီးရဲ့ပြောခွင့်ရ Knowles ကလည်းကယ်လီဖိုးနီးယားပြည်နယ် Los Angeles area မှာဆိုရင်စံချိန်တင်အပူချိန်ဆက်မြင့်မားနေပြီးချီနိုမြို့မှာဆိုရင်အပူချိန်က 48.9 ဒီဂရီစင်နီဂရိတ်အထိရှိတယ်လို့ဆိုပါတယ်။ကမ္ဘာတခြားနေရာဖြစ်တဲ့အယ်ဂျီးရီးယားနိုင်ငံဆာဟာရတဲကန္နရာကမြို့တစ်မြို့မှာဆိုရင်အပူချိန်က 51.3 ဒီဂရီစင်နီဂရိတ်အထိတောင်ပူလွန်းနေတယ်လို့ Knowles ကထောက်ပြခဲ့ပြီးအခုလိုထပ်ပြောခဲ့ပါတယ
်။ Climate change as we always say no specific
ရာသီဥတုပြောင်းလဲမှုပြဿနာကြီးပေါ့နော်။အသေးစိတ်ဖြစ်စဉ်တစ်ခုချင်းအတွက်ဒီရာသီဥတုပြောင်းလဲမှုကြောင့်လို့ဓာတ်ရိုက်ပြောလို့မရဘူးလို့ကျမတို့အမြဲကိုပြောနေကြပါတယ်။ဒါပေမဲ့ကျမတို့လက်တွေ့အခုမြင်တွေ့နေရတာတွေကတော့ဒီရာသီဥတုပြောင်းလဲမှုဖြစ်နိုင်ခြေတွေနဲ့သွားကိုက်နေတယ်ရှင်။အဲ့ဒါတွေကအပူချိန်မတရားပြင်းနေတာတွေတဖြည်းဖြည်းပူပူပူလာနေတာတွေဇက်တိုက်ရေရှည်ပူလာနေတာတွေနဲ့မိုးကြီးလွန်းတာတွေလေ
တကယ်တော့ဒီကမ္ဘာမိုးစလအဖွဲ့ကသိပ္ပံပညာရှင်တွေကပဲဒီပြင်းထန်လွန်းတဲ့မိုးလေဝသဖြစ်ရပ်တွေကလူတွေဖန်တီးတဲ့ဖန်လွင်တန်းငွေထုတ်လွှင့်မှုမြင့်မားလာတာကြောင့်ရေရှည်ကမ္ဘာကြီးပူနွေးလာမှုဖြစ်စဉ်နဲ့သွားကိုက်နေတယ်လို့ထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျမတို့မိသားစုကဒီလာကြဝင်လေးနဲ့ကျမတို့ပဲ
ဒါကတော့6ဘာသာဂုံသူရှင်သားရဲ့ပညာဆက်ပြီးသင်ကြားနိုင်ရေးရင်ဆိုင်နေရတဲ့အခက်အခဲတွေကိုမိခင်အလဲတန်းပြဆရာမတဦးရင်ဖွင့်ပြောကြားထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတိဆက်အောင်ပါပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားကိုမူရင်းအာပေါ်မပြတ်ကိုကျော်အောင်တွင်ကကောက်နှုတ်တင်ပြမှာပါရှင်
အများကြိုက်ဝါဒကမြန်မာနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဇန်ဝေယူရေးသားတဲ့ဆောင်းပါးကိုဇော်လိုင်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီ2016ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်တက်တဲ့နိုင်ရပြီးတော့နိုင်ငံရေးလောကထဲကိုဝင်လာခဲ့တုန်းကဒီမိုကရေစီအစိုးရတရက်မြန်မာပြည်မှာပေါ်ထွန်းလာပြီးဆိုပြီးတော့နိုင်ငံတကာကအသိအမှတ်ပြုခဲ့ကြပါတယ် NLD အစိုးရဟာမြန်မာပြည်သူတွေရဲ့ဘဝကိုအသစ်တစ်ဖန်ဖြစ်အောင်အရင်ကာလတွေတုန်းကလည်းမတူတဲ့လုံနီးလုံဟန်နေနဲ့လှုပ်ဆောင်လာတော့မယ်လို့လည်းမျှော်လင့်ခဲ့ကြပါတယ်။အခုဆိုရင် NLD ပါတီအစိုးရဖြစ်လာတာနှစ်နှစ်ရှိလာခဲ့ပါပြီ။အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးလုပ်ငန်းတွေနဲ့အုပ်ချုပ်ရေးပါဝင်ခြင်းအခြေအနေတွေကိုတိုးတက်အောင်လှုပ်ဆောင်လာတာတွေရှိနေတယ်ဆိုပေမဲ့လုံခြုံရေးရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပါဝင်ခြင်းတွေကိုတိတိတသားပြောင်းလဲလာအောင်တော့ NLD အစိုးရကမလှုပ်ဆောင်နိုင်ပဲဖြစ်နေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုကလည်းကျဆင်းလာနိုင်ငံသားတရက်ရင်းနှီးမြှုပ်နှံမှုတွေကလည်းကျဆင်းလာပြည်သူတွေကအဆိုးအပေါ်အမလို့အမရဖြစ်တာတွေမကျေနပ်တာတွေကတော့ဒီနှစ်အတွင်းမြင့်တက်လာခဲ့ပါတယ်မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုအားနည်းနေရတဲ့အကြောင်းလေးချက်ရှိပါတယ်ပထမချက်ကတော့အများကြိုက်ဝါဒထွန်းကားမှုကနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်အဟန့်တားဖြစ်စေတဲ့ကိစ္စပါမြမနိုင်ငံဟာ NGO လို့ခေါ်တဲ့အဆိုးရမဟုတ်တဲ့အဖွဲ့အစည်းတွေပျော်ပိုက်ရာအရက်ဖြစ်ပါတယ်တရားဥပဒေအရထိန်းချုပ်မှုတွေအားနည်းနေတာကြောင့်လဲမြန်မာပြည်မှာ NGO တွေဟာတိုးပရင်တိုးလာလို့နေပါလေလူတို့ရဲ့အမြင်နဲ့သဘောထားတွေအပေါ်မှာလွှမ်းမိုးမှုတွေရှိလာအောင် NGO တွေကကြိုးပမ်းနေကြပါလေ NLD ဆိုရကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်မျှော်လင့်နေတဲ့ဆိုပေမဲ့ရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးစီးပွားထက်ကိုယ့်အကျိုးစီးပွားတွေကိုပိုပြီးတော့တိကထားနေတာကြောင့်ရင်းနှီးမြှုပ်နှံသူတွေတိတ်မလာပဲဖြစ်နေပါလေနောက်တစ်ချက်ကတော့နိုင်ငံရဲ့အရင်းအမြစ်တွေနဲ့ပတ်သက်ပြီးတော့အမျိုးသားရေးဝါဒလွှမ်းမိုးမှုကြီးမားနေတဲ့ကိစ္စပါ NLD ဆိုရဟာအရင်းအမြစ်တွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ပြီးတော့ထိန်းချုပ်ထားတာကလည်းနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်အခက်အခဲတစ်ခုဖြစ်ပါတယ်တတိယချက်ကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံရေးပါဒီမိုကရေစီတွင်ကူးပြမှုမှာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေထွန်းကားလာပြီးတော့ဒီအဖွဲ့အစည်းတွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးတွေကိုတိုးမြင့်တောင်းဆိုနေကြပါတယ်အဲ့ဒီတောင်းဆိုမှုတွေကြောင့်တချို့လုပ်ငန်းတွေဟာရပ်တန့်ထားရပါတယ်နောက်ဆုံးတစ်ချက်ကတော့အရှေ့တောင်အာရှနိုင်ငံတွေမှာကြုံနေရတဲ့အမေရိကန်နဲ့တရုတ်အင်အားကြီးနိုင်ငံနှစ်ခုတည်းကဘသူနောက်ကိုလိုက်မလဲဆိုတဲ့ရွေးချယ်မှုအခက်အခဲပါတရုတ်နဲ့ဆိုင်တဲ့မြန်မာရဲ့မူဝါဒကတသက်မထဲမရှိပါဘူးအဲ့ဒါကြောင့်လဲတရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေအတွက်မြန်မာပြည်မှာရင်းနှီးမြှုပ်နှံရင်ကောင်းမလားမကောင်းဘူးလားဆိုတဲ့ဒွိဟဖြစ်စေတဲ့စဉ်းစားစရာတွေရှိနေပါတယ်လို့ဆောင်းမရှင်ဇန်ဝေယူရဲ့ရေးသားချက်ကိုဇူလိုင်လ26ရက်နေ့ထုတ် Global Times သတင်းမှာဖော်ပြထားပါတယ်
ကိုကြောင်နေပါရှင်အခုကြားခဲ့ရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရောက်တန်ရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်ဆာလုံးပေါင်းက b a c k back ကအနောက် b u r n e r burner ကမိဖို့ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လက်ရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်။ အရင်ချက်စီကျင်နာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော့မယ်လို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အတိအဝေကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေထားမျိုးနောက်မှလုပ်မယ့်အနေထားမျိုးဦးစားပေးလုပ်မယ့်အနေထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate So this made the voters very unhappy
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေနောက်မှထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါနိုင်ငံထူထောင်ရေးမှလူငယ်တွေရဲ့ပညာရေးဟာရင်းနှီးမြှုပ်နှံနိုင်ဖို့လူငယ်တွေရဲ့ပညာရေးအတွက်ရင်းနှီးမြှုပ်နှံနိုင်ဖို့ကသိတ်ကိုအရေးကြီးလာပါတယ်။အထူးသဖြင့်ပညာထူးချွန်ပြီးကြိုးစားတဲ့ကလေးတွေကိုနိုင်ငံအနေနဲ့ပြုစုပျိုးထောင်မြေတောင်မြှောက်ပေးတင်တာပါ။2018ခုနှစ်ဆယ်တန်းဆောင်မွေးပွဲမှာမောင်အောင်ဖြိုးလွင်ဟာ6ဘာသာဂုဏ်သူထွက်ခဲ့သူပါ။သူ့ရဲ့မိခင်ဒေါ်တန်းကြည်ဟာတောင်တာမြို့နယ်ဇကြန်းရွာကအလဲတန်းပြဆရာမတူဖြစ်ပြီးဖခင်ဖြစ်သူကတော့လေးဖြတ်နေတဲ့အတွက်အလုံးမလုံးနိုင်ပါဘူး။ကျူရှင်မီယူပဲ6ဘာသာဂုံတူးထွက်ခဲ့တဲ့မောင်အောင်ဖြိုးလွင်အနေနဲ့ဆေးကြောင်တက်ဖို့အမှတ်မိတယ်လို့ဆရာဝန်တဦးဖြစ်လာဖို့လေရည်မှန်းထားသူပါ။ဒါပေမဲ့အကြောင်းစီအတွက်အခက်အခဲဖြစ်နေတာဖြစ်ပါတယ်။ဒီအကြောင်းစုံကိုသိရအောင်ဆရာမဒေါ်တန်းကြည်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
ဒီမှာစမေးချင်တာပေါ့နော်ဒေါ်တန်းကြည်ဟုတ်ကဲ့ဒီသားစုအကြောင်းပြောပြပါလား
ကျမဆမ်မဒေါ်တန်းကြီးကတောင်သာမျိုးနဲ့အထက်ကျစီချမ်းမှာအလေတန်းမြတ်တာဝန်ကိုထမ်းဆောင်နေပါတယ်ကျမအမျိုးသားကတော့မိဖို့ပဲရှင်ကျမရေမကောင်းလို့
ကျမရေမကောင်းဘူးဆိုတော
့ဘာမှမလုပ်နိုင်ဘူးသူကလေးဖြက်ထားပြီးတော့အခုသူကကျမရေမကောင်းလို့လုပ်ပြပါလိမ့်မလုပ်နိုင်ဘူး
အဲ့တော့ဒေါ်တန်းကြီးတို့မိသားစုဟာဘယ်နှယောက်ရှိတယ်မသိဘူ
းကျမတို့မိသားစုက၄ယောက်ရှိကျမသမီးလေးတယောက်ရှိတယ်တားတယောက်ကျမတနည်းလေးရရင်လာမှုတကယ်တော့မှာဒုတိယနှစ်ကုန်ထုတ်စာသူပြက်နေတာပါရှင
်အဲ့တော့ဒေါ်တန်းကြည်တို့မိသားစုမှာဒေါ်တန်းကြည်ရဲ့အမျိုးသားနေမကောင်းလေဖြတ်ထားတော့မိခိုးဆိုတဲ့ခါကျတော့ဒေါ်တန်းကြည်တို့မိသားစုကဒေါ်တန်းကြည်အလေတန်းပြဆီယာမလာစာနဲ့မိခိုးနေရတာပေါ့ဟုတ်လား
ဟုတ်ကဲ့ကျမဝန်ထမ်းလာစာလေးနဲ့မိသားစုအဲ့လိုဖြစ်နိုင်ကျမတို့ဒီတိုင်းလေးပဲဟိုပြောင်းနေရတာပါရှင်ကလေးတွေပညာသင်ကြီးကြလဲကျမလည်းမလို့ပါဘူးရှင်
အလေတန်းပြဆီယာမတယောက်ရဲ့လစာဘလောက်ရှိပြီးတော့ဒေါ်တန်းကြည်တို့စားဝတ်နေရေးဘလို့လုံးပန်းကြတယ်ကျမပြောပြပေးပါလား
ကျမတို့မိသားစုစားဝတ်နေရတော့ကျွန်မလေတန်းပြလစာကနှစ်သိန်းနဲ့8000ကျော်လက်ရှိရပါတယ်အ
ဲ့တော့ဒီနှစ်သိန်း8000နဲ့ဒေါ်တန်းကြည်တို့မိသားစုဘလို့စားဝတ်နေရေးကိုပြေလည်အောင်လုပ်လဲဒေါ်တန်းကြည
်ကျမတို့မိသားစုကဒီလစာဝင်လေးနဲ့ကျမတို့ပဲကောင်းနေမှာပါလားတို့ကမိသားလေးအဲ့ဒါကလောက်တော့ရှိရဲ့ရှင်ကျွန်တော်တို့အဲ့လိုဘာနဲ့ပဲလုပ်ပြီးတော့အဲ့ဝင်ဝင်လေးအဲ့ဒါလေးတော့အခြေခံလေးတော့ရှိရပါဘူးရှင်ကလေးတစ်ခုတော့ရှိရဲ့ရှင်အဲ့ဒါလေးကိုကိုယ်ကလည်းငါတို့လဲတို့ရှိတော့လေအားနဲ့အဲ့လိုလေးလုပ်ပြီးတော့အဲ့တောင်းငွေရနဲ့ဘာမှကျွန်တော်တို့လည်းနှစ်တိုင်းနေရာမျိုးတွေခေါင်းလုံးအဲ့ဒါလေးနဲ့မိသားစုဝင်ဝင်ကမလုံအောင်ကျွန်တော်တို့ဖြေကြကြနေတယ
်အခုမေးချင်တာကဒေါ်တန်းကြည်ရဲ့တားပေါ့နော်စောစောဒေါ်တန်းကြည်ပြောတာတင်မီအငယ်ကတော့ကုန်ထုတ်ဓာတုနဲ့တက်နေတယ်အခုဒေါ်တန်းကြည်ရဲ့တာကပြီးခဲ့တဲ့ထဲတန်းစာမေးပွဲမှာပေါ့နော်6ဘာသာဂုံတုနဲ့ထွက်တယ်ဆိုတော့သူ့အကြောင်းနည်းနည်းပြောပြပေးပါလား
ကျွန်မကတကယ်တမ်းနဲ့ကသူကသူ့ရဲ့နှစ်ရှင်တန်းရခဲ့ပါလေ
ဒီတန်းမှာလည်းစကောလိုက်ရှိလိုက်ရခဲ့တယ်ပညာရှင်ထပ်ပံ့ဒီကလောက်သုံးလောက်စကောလိုက်ရှိရခဲ့တယ်ဒီတန်းမှာပင်ချာအိုလံပစ်မန်နီတိုင်းမှာပထမဖြစ်ပြီးတော့2018မန်နီတိုင်းရေချင်ပထမဟုတ်ကဲ့ညာရင်းဝင်းကြီးစီလည်းရခဲ့ပါတယ်ပြီးတော့ပြည်တန်းမှာလည်းဇုံကြီးဆောက်ပါလာတယ်ဆောင်ခဲ့ပါတယ်
အခုဒီနှစ်ပေါ့နော်2018ဆယ်တန်းမှာဒေါ်တန်းကြီးရဲ့သားမောင်အောင်ဖြိုးလွင်က6ပါတာနဲ့ဂုံတူးထွက်ခဲ့တယ်ဆိုတော့သူ့အမှတ်တရဘလောက်တွေပါလဲဒေါ်တန်းကြီ
းသူ့အမှတ်တရမြန်မာစာ85မြတ်အင်္ဂလိပ်စာ85မြတ်ပင်စာ96မြတ်ဓာတုဝေဒ93မြတ်ဒီပဝေဒ93မြတ်ဒီဝေဒ85မြတ်စီစီပေါင်း915မြ
တ်ဟုတ်ကဲ့အဲ့ဒီတော့ဒေါက်တာကြီးရဲ့သားကစောစောဒေါက်တာကြီးပြောသလိုငငယ်တည်းကရှစ်တန်းမှာလဲစကောလာရှစ်ပြရတယ်၊လူဝေကျွန်းလည်းရတယ်၊တင်ချာစုလည်းရတယ်ဆိုတဲ့အခါကျတော့ကျွန်မမေးချင်တာကဒေါက်တာကြီးရဲ့လေတန်းပြလာစားနေအကျိုးချမ်းချမ်းနဲ့နေနေတဲ့အချိန်မှာသူကလို့စာစူးစားပြီးတော့ခုလို6ပါတာဂုံတူးနဲ့အောင်နေဆိုတဲ့အခါကျတော့ဒီ6ပါတာဂုံတူးနဲ့အောင်ရအောင်လို့သူဘလို့စူးစားလဲတခြားကလေးတွေလိုပဲကျူရှင်နေပါရောယူသလားအဲ့ဒါမျိုးပြောပြပေးပါလားနော်
ကျမသားလေးကတော့ဒီကစိန်နံနေစဉ်နဲ့စာချက်ပါလေစိန်တိုင်းကဤရဲ့စာဝင်ပတ်စုံကျူးစားပြီးတော့လေ့လာကျက်မှတ်ပါလေဒီကျူးစားမှုကတော့ပုံမှန်ရက်မပြတ်သေးတဲ့အချိန်ကိုဆင်းရောပြီးတော့အလိုအချိန်တိုင်းကိုစာပဲလုပ်နေတာ။ဒါကဆိုရင်စိန်နံပုံမှန်ဒီ7နာရီချိန်အနည်းငယ်ပုံမှန်လေးကျင့်လို့ရတယ်။ဒီနေ့ဆိုရင်6နာရီစာထားပြီးတော့အနည်းငယ်နေစဉ်နဲ့မှန်းစီကျက်မှတ်ပါလေ
သူကခုလိုပေါ့နော်ဂုံတူးရအောင်လို့သူတခြားကျူရှင်နေပါတယ်ရောယူသေးလားဒေါက်တာကြီ
းအစ်ကျန်ကတော့သူကျောင်းကဆရာဆရာမလေးအမိကျန်ရမှာအလိဆရာမအိမ်မှာသွားပြီးတော့ဆက်ကျန်နေတာပါကျန်တဲ့ကျူရှင်ကတော့အဲ့လိုကျူကျူရှင်လို့ကျမတို့ကောင်းဖြစ်ရတာ
အဲ့တော့ဆာမီပွဲနီးမှာပဲအနိကကျောင်းကဆရာမနေနဲ့သွားပြီးတော့ဆက်သွားတင်တာပေါ့နေ့တိုင်းကတော့ကျူရှင်ပြူတဲ့သဘောပေါ့ဟဲ့လားဒေါက်တာကြီ
းမြစ်စာနဲ့ကျမကျောင်းကဆရာဆရာမလေးအဲ့လိုအမိကအခုသင်ကြားပေးလို့ဆက်ဆံရမှာကိုအမိကကျွန်တော်ဖတ်ပြီးဒီကိုစကြက်ဆိုရတဲ့အလိုအပ်ခါရမှာ
မောင်အောင်ဖြိုးလွင်ကစစတော့တန်းချီပြောတဲ့စာကျူးစားတယ်ဆရာမတွေနဲ့လည်းတွားပြီးတော့ပေါ့နော်အဓိကစာကြည့်တယ်ဆိုတော့စာကြီးပဲလားသူအားကစားတွေရောတခြားဓာရိုက်တာဖွံ့ဖြိုးရေးလုပ်ငန်းတွေရောစေတဝန်ထမ်းဟိုလှူအားပေးတာတွေပါတွေရောတခြားလှုပ်တာတွေရှိသေးလားတန်းချီ
ဟုတ်ရတော့ဒီအင်္ဂါကကြတော့တက်တဲ့ကျင်းကပထမတော့အဲ့လိုမျိုးဘလုံးကံကညာလေးကျန်လေးအဲ့လိုမျိုးပြောတာ
တားတူဦးအနေနဲ့ကြတော့သူကမိဘအပေါ်မှာတိတက်လား
ဟုတ်ပြီပါပေါ့လေသူကတိတက်ပါတယ်နေရန်ပြရဲ့ကျမကြီးလည်းသူရောလောက်ဆိုင်လေးကနေညာချင်းလည်းနဲ့ရောမိရဲ့ကျမကြီးလည်းအောက်ချောက်ပါသေးသေးကသူကရဲ့ကျမကြီးကိုတော့ပြောသူကမိကလူကြီးရောဆောင်ရပေးတယ်ဒီကစီစီရာကအလုပ်ကိုရေးစားတာနော်။ဒီအဝိစာလေးအားလုံးကိုဒီဆောင်ရွက်ပြရတယ်
။ Okay. ဟိုဘာသာရေးရော?
ဘာသာရေးလည်းဒီကလည်းစားပါရဲ့။ဘုရားဘာသာရေးရှင်းပြခြင်းနဲ့ဒီပြတ်ပါရဲ့။အိမ်နာဆောင်ရွက်ရေးလည်းဒီလိုရှိရပါတယ်။ကျမတို့ရွာဘုရားဘာသာရေးရှင်းပြခြင်းနဲ့ကြောင့်ဒီကဘုမုံကျောင်းမှာဒီဘုရားဘာသာရေးရှင်းပြခြင်းနဲ့ဆက်ပြီးဆက်ရရှိကြပါလား
။အဲ့တော့ तू ကအခုကြီး6ဘာသာဂုံတူးဆိုတဲ့ခါကျတော့ तू ကဘာဖြစ်ချင်လဲဒေါက်တာကြီး?တို့ဘာလျှောက်ချင်လဲ
။ဒီရဝရနာကတော့ဒီလူကြီးရဲ့စံမာရေးကိုဒီဆောင်ရှောက်ချင်ပါလေ။စေချောင်းတက်ချင်တော့။
အဲ့တော့စေချောင်းတက်ချင်တော့အခုကြည့်ရတာဒေါ်တန်းကြီးခင်မွန်းကလည်းလေးဖြတ်ထားတယ်။ဒေါ်တန်းကြီးကလည်းအခုအလေတန်းပြဆီယာမလာစားနေဆိုတော့မဖူလုံဘူးပေါ့။မဖူလုံတဲ့အခါကျတော့သူ့ရဲ့ចောင်းစီကိုဒေါ်တန်းကြီးတို့ဘလို့ဖြည့်ရှင်းမလဲဒေါ်တန်းကြီး
။ဒီရចောင်းစီကိုကျွန်တော်ဒီရနေပြီးတော့ပရာဟိတအဖွဲ့စည်းလေးတွေနဲ့ဖောင်ဒေးရှင်းလေးတွေကထောက်ပံ့ပေးတာလေးနဲ့ကျမဝိုင်းဝန်းစီစောင့်ထောက်ပေးရင်ကျမရဲ့တိုင်းလေးရဲ့ပညာရေးကိုဆက်လက်ပြီးတော့တော့တက်နိုင်တယ်လို့ကျမအဲ့လိုပဲနေမှာ
။ကဲအဲ့တော့ဒေါ်တန်းကြီးဆိုလိုတာကပရာဟိတအဖွဲ့လေးတွေပေါ့နော်ဒီစာကျူးစားတဲ့ဒီကလေးတယောက်ဘဝအောင်မြင်မှုပေါင်းပြောင်းအောင်လို့ဒီနိုင်ငံတာဝန်တောင်တနေရာကနေပြတ်မှာနော်သူကတော့ဆရာဝန်အဖြစ်ကျမရေးအတွက်ထမ်းဆောင်ကြည့်နေဆိုတဲ့အခါကျတော့ဆိုလိုတာကဒေါ်တန်းကြီးတို့အတွက်ကိုပရာဟိတအဖွဲ့အစည်းလေးတွေထံကပေါ့နော်အကူအညီတွေလိုတာပေါ့အကူအညီတွေလိုတဲ့အခါကျတော့ဒီဆေးချောင်းတက်မယ်ဆိုလို့ရှိရင်ဘယ်ဆေးချောင်းတက်ဖို့အစီအစဉ်ထားပါလဲရှင
်ဟုတ်ကဲ့မန္တလေးဆေးတက်ကလေးမှာတက်မယ်လို့ဆိတ်ကြီးထားပါလ
ဲရှင်ဟုတ်ကဲ့အဲ့တော့မန္တလေးဆေးတက်ကလေးတက်မယ်ဆိုရင်ဒေါ်တန်းကြီးတို့လည်းနည်းနည်းတီးခောက်ထားမှာပေါ့နော်ကုန်ကျစရိတ်ကဘယ်လောက်ရှိပါလဲဒေါ်တန်းကြီး
ဟုတ်ကဲ့အားကြီးကြတော့ကျမတို့အပြင်အဆောင်ကရ
ကျွန်တော်ကိုအဆောင်လာက900နဲ့ပြီးရဲ့စားစေးကြတော့တနည်း900လုံးနဲ့တော့ခမ်းမ်းရည်ပြင်တော့တသိန်းခွဲလောက်နေမှာပေါ့တသိန်းခွဲဆိုတော့အဆောင်လာကနဲ့ဆိုတော့နှစ်သိန်းပေါ့နှစ်သိန်းနဲ့ပြီးရဲ့ကျောင်းအခါနဲ့စာအုပ်ကိုနဲ့အဲ့လိုတက်နေကြတယ်ရှင်ရှင်လာကနဲ့အလုံးစုံတက်နေကြတော့9သိန်းကြီးကလောက်တော့ကိုယ်မေလို့ကျွန်မအဲ့လိုခမ်းမ်းထားရတယ်
အဲ့တော့တလောက်5သိန်းလောက်ကိုမှာပေါ့မန္တလေးဆေးချောင်းတက်ဖို့မှမိကျင်တာဒေါက်တန်ကြည်သားကအရင်ကလေပညာတော်သင်ဆုတွေရတယ်ဆိုတော့ဒေါက်တန်ကြည်တို့မန္တလေးကပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားနောက်တစ်ခုကဒီဆေးချောင်းကရောပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလားအဲ့ဒါတွေရောစုံစမ်းသေးလား
အဲ့ဒါကတော့ကျမတို့ကလည်းမစုံစမ်းရသေးဘူးကျမတို့ဆေးချောင်းရဲ့ပတ်သက်လို့တော့ခုမှကျမတို့လည်းလေ့လာ
နေပြီ Okay အဲ့ဒါတွေလည်းစုံစမ်းပေးဖို့နော်လန်းစာတွေကိုလိုက်ရှာမှာပေါ့နော်ဘယ်နေရာနေဘာပေးလို့ဘလို့ရနိုင်တယ်ဆိုတာပါဆိုတော့တော်တဲ့ကလေးဆိုရင်တော့ပညာတော်သင်စုကတော့ပေးကြတာကြီးပဲလေအဲ့တော့ဒေါက်တန်ကြည်တို့ ਨੇ ဆက်သွယ်ခြင်း ਨੇ ဆိုလို့ရှိရင်ဒီပရဟိတလုပ်ငန်းနေရပရဟိတလူတွေရပေါ့နော်အလှထည့်ဝင်ခြင်း ਨੇ ထောက်ပံ့ခြင်း ਨੇ လူတွေဆက်သွယ်ခြင်း ਨੇ ဆိုရင်အကောင်းဆုံးဘလို့ဆက်သွယ်တိုင်းနေရှင
်ကျမအကြောင်းနဲ့ပဲဆက်သွယ်ရင်တော့အရှင်ပြေနဲ့ဆိုလို့ကျမဒေါက်တန်အထက်ကစီချမ်းဆိုရင်တော့ကျမနာမည်နဲ့လိပ်စာလေးနဲ့ဆက်သွယ်လို့ရပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တန်ကြီးဒေါက်တန်ကြီးမျှော်မှန်းတယ်လို့ဆူတောင်းပြေပါစေလို့လည်းကျမဆူတောင်းပါတယ
်အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ပြောပြပေးပါပါစင်ကျုံနေရတဲ့ရေကြီးရေရှမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့သစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတယ်လဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တဲ့သဘာဝပေါက်ပင်တွေရှိတဲ့နေရာဘယ်လောက်ရှိတယ်လဲအဲ့နေရာရဲ့အခြေအနေဘယ်လောက်ရှိတယ်လဲဒီမြို့နားမှာကိုရေကားဓာတ်တွေဘလောက်ရှိတယ်ရေကားဓာတ်တွေကဒီလွှတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းတွေရဲ့ဇောင်းတွေကဘလို့ရှိတယ်လဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတော့ဥပမာဆိုရွှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘလို့လဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာမိုးရေကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘယ်လိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုန်နှဲနေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့အဆွတ်ဆုံးမှုလည်းဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဟျူစတန်ကဂဲလ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့တဲ့ဘောင်းနေရေကာတာတွေရေတုံလောင်နဲ့နေရာတွေကံတွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကရေထိန်းကံပေါ့သူကရေကားဓာတ်အသေးစားလေးတွေအေးရေထိန်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာရီအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထိန်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနှဲသွားစေရပေါ့နော
်ရေကြီးတဲ့အန်တဲကာကွယ်ရမှာမြို့ရွာတွေရဲ့တိစောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေတစ်ထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ရွှေထွက်လာတယ်ဆိုတော့သူ့ရဲ့ညိုလေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးချာကြည့်ရမယ်ဒီဆောက်တွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်တွေမခတဲ့ပုံလမ်းမှာပါတယ် နောက်ပြီးတော့ရေဆင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုဆင်းလို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဝေါ်ကနေစတခါလေးဆင်းသွားလို့ရတယ်နော်ဒါမှရေချီးတာကိုကာကွယ်မယ်အထူးသဖြင့်ရေဆင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြည့်တယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တပါဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာသူကကာကွယ်ပေးတယ်မြေနှိမ့်ဒေသမှနေတဲ့လူတွေဆိုရင်ပင်တွေခြုံတွေကိုပိုဆိုင်ပါလို့ပြောရမယ်ဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်တွေခြုံတွေမြက်တွေကခွဲပေးမှအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနည်းသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျူးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုတ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ
်အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းတွေရေစီးမြောင်းတွေကအမိုက်တရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျဘာဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ဒီရေမြောင်းကြီးတွေကအမိုက်တရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနန်းနေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးချီတယ်လူတွေကိုရေးချီရတဲ့ဆိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချိန်မျိုးသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေကြိမ်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင့်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမြို့ကြီးတွေအတွက်ရေးကြီးတဲ့အန်ဒီယကာကွယ်ဖို့အတွက်ဘာတွေလုပ်တင်ပါသလဲ
အကြီးကလုပ်တဲ့အစ်တစ်ချက်ကတော့လွှတ်တော်အပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုလို့ရှိတဲ့အဲ့ကိစ္စတွေကိုအစ်စ်မြင့်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှတ်မှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရဲမြေပုံလည်းပေါ်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီရေကဘလို့စီးနေတယ်ဆိုရဲဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုရဲရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်လားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုရဲဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ဥပမာဆိုရေတွင်းဆိုလို့ရှိရင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့မတန့်ရှင်းတာတွေဖြစ်နိုင်တယ်ရေကြီးလို့ရှိရင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြေဩဇာတွေစတာတွေနဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်အမိုက်ကအစားလူတွေအနေနဲ့ပြည်ရလွဲကူအောင်ဘယ်လိုလုပ်မလဲဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော့ခင်မြတ်သက်ပါရှင်စနေနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဇူလိုင်လ9ရက်နေ့က Eritrean သမ္မတ Isaiah Awaki နဲ့ Ethiopia ဝန်ကြီးချုပ် Abiy Ahmed တို့ဟာသူတို့နှစ်နိုင်ငံကြားကွဲလွဲချက်တွေကိုအပြေရှားဖို့ဆုံးဖြတ်ခဲ့ကြပြီးငြိမ်းချမ်းရေးသဘောတူညီမှုတရက်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီလိုက်ကြတဲ့အတွက်ဆယ်စုနှစ်နှစ်ခုကြာစစ်မဲ့ဖြစ်ပွားနေမှုကိုအဆုံးသတ်သွားစေမှာလည်းဖြစ်ပါတယ်။1993ခုနှစ်ပြည်သူ့ဆန္ဒခံယူပွဲအရ Eritrea ဟာ Ethiopia ထံကနေလွတ်လပ်ရေးရရှိခဲ့ပြီးနောက်9နှစ်ကြာထိနှစ်နိုင်ငံကြားမှာလိုက်လိုက်လဲလဲချစ်ကြည်ရင်းနှီးစွာရှိခဲ့ကြပါတယ်။ဒါပေမဲ့1998ခုနှစ်ရောက်မှာဖြစ်ပွားတဲ့နှစ်နိုင်ငံနယ်စပ်ငင်းပွားမှုကစပြီးတော့အပြန်အလှန်ရရက်ဆက်ဆက်တိုက်ခိုက်ခဲ့ကြရမှာလူပေါင်း 8,000 လောက်တေဆုံးခဲ့ကြရပါတယ်။တက္ကသိုလ်2000ခုနှစ်ရောက်မှာအပြန်အလှန်တိုက်ခိုက်နေမှုတွေရပ်ဆဲခဲ့ပေမဲ့ အငင်းပွားနေတဲ့နေမြေပိုင်တဲ့အတွင်းမှာတော့စီအေးရရန်ဆောင်နေခဲ့ကြပါတယ်။ကာလရှည်ကြာရန်လိုတိုက်ခိုက်နေမှုတွေအဆုံးသက်သွားစေဖို့အရေးမှာငြိမ်းချမ်းရေးသဘောတူညီမှုဟာနှစ်နိုင်ငံစလုံးအတွက်ကြီးမားတဲ့အကျိုးအမြတ်ကိုရရှိစေမှာဖြစ်ပါတယ်။အီသီယိုးပီးယားဟာကုန်းတွင်းပိတ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အီရီထရီးယားနဲ့ဆက်ဆံရေးကောင်းထားရှိခြင်းအပြင်ဆူဝက်စ်တူးမြောင်းကိုဖြတ်ပြီးတော့အာရှနဲ့ဥရောပကိုဆက်သွယ်ထားတဲ့ကမ္ဘာပေါ်မှာပင်လယ်လေကြောင်းသွားလာမှုအများဆုံးပင်လယ်နီစိတ်ကမ်းမြို့နှစ်မြို့ဖြစ်တဲ့အာဆတ်နဲ့မဆာဝါတို့ကိုလမ်းပေါက်သွားစေမှာဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းအီရီထရီးယားဟာအီသီယိုးပီးယားနဲ့စစ်ပွဲဖြစ်ပွားစဉ်ကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ပျက်စီးမှုတွေကိုပြန်လည်ပြုပြင်နိုင်ဖို့နဲ့စစ်ကြောင့်ဘာမှမလုပ်နိုင်ဖြစ်ခဲ့ရတဲ့အခြေအနေတွေကိုဟန်တာသွားစေမှာဖြစ်ပါတယ်။အီရီထရီးယားနိုင်ငံဟာအထူးကြံဖြစ်နေပြီးတော့နိုင်ငံသားအများစုဟာပြပကိုပြောင်းရွှေ့အခြေချနေထိုင်ကြပါတယ်။အီရီထရီးယားနိုင်ငံနဲ့ဖက်ဒရယ်ဒီမိုကရက်တစ်အီသီယိုးပီးယားသမ္မတနိုင်ငံတို့ကြားနှစ်ပေါင်း20ကြာပြည်ပခအဆုံးသက်သွားစေရေးအတွက်ထိရောက်မှုရှိတဲ့ဇူလိုင်လ9ရက်တန်တိထံကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။9ရက်တိုင်းသူပြည်သားတွေရဲ့ငြိမ်းချမ်းရေးတရားဝါပြောရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးကိုရှေ့ရှုပြီးတော့တတ်တည်ရှိရှိဦးဆောင်မှုကိုပေးကြတဲ့အီသီယိုးပီးယားဝန်ကြီးချုပ်အဘီယာနဲ့အီရီထရီးယားသမ္မတအဇယာတို့ကိုကျွန်ုပ်တို့ကလေးစားချီးကျူးပါတယ်။နှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးငြိမ်းချမ်းရေးနဲ့မိတ်ဆွေနိုင်ငံတွေအဖြစ်ပူးတွဲကြီးညာနိုင်ခြင်းကြောင့်နှစ်ဖက်ပြည်သူတွေကြားမှာနိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့အသည့်အပွင့်တွေခံစားနိုင်စေဖို့ပူးတွဲလှုပ်ဆောင်နိုင်မယ့်အခွင့်အလမ်းတွေရရှိစေပါလိမ့်မယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အမေရိကန်ပြည်ထောင်စုကပံ့ပိုးမှုပေးဖို့အတွက်အစဉ်သင့်ရှိနေသလိုလာမယ့်ရက်တွေမှာပါဝင်ပတ်သက်ကြသူတွေအားလုံးအနေနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆက်လက်ဆောင်ရွက်သွားကြဖို့လည်းအားပေးတိုက်တွန်းပါတယ်။အီသီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတို့ကြားငြိမ်းချမ်းရေးရရှိမှုကပင်လယ်နီနဲ့အာဖရိကဥကြိုဒေသဖွံ့ဖြိုးရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုဖြစ်စေမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်နေရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အမေရိကန်တပ်ဖွဲ့ဝင်55ဦးရဲ့ရုပ်ကျွန်းတွေလို့ယူဆရတာတွေကိုအမေရိကန်အာဏာပိုင်တွေလက်ထဲပြန်ပြီးလွှဲပြောင်းပေးတဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာကျေးဇူးတင်စကားပြောပါတယ်။အဲဒီတပ်ဖွဲ့ဝင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြသူတွေဖြစ်ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာဇူလိုင်လ26ရက်နေ့ကကျင်းပတဲ့ဘာသာရေးလူလက်ခွင့်တိုးတက်ဖြစ်တွင်းဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစိတ်ပြေရတဲ့ကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကဇူလိုင်လ29ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ခုမှာဖော်ပြထားပါတယ်။ဒါ့အပြင်အဲဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာမညီမသက်ဖြစ်နေတဲ့မိုစလင်နေမျိုးတစ်ခုဖြစ်တဲ့မင်ဒါနာအိုဒေသကိုဒေသန္တရကိုယ်ပိုင်ဥချုပ်ရေးပေးမယ့်ဥပဒေတရားကိုဖိလစ်ပိုင်ကွန်ဂရက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါပြီ။ကိုယ်ပိုင်ဦးချုပ်ခွင့်ရရှိရေးအတွက်ရာဇဝတ်ကြာဖြစ်ပွားတဲ့ပြည်ပခါအတွင်းလူပေါင်း132,000ကျော်တည်ဆုံသွားပြီး IS အကြမ်းဖက်အုပ်စုပါပါဝင်ပတ်သက်လာတာပါမြန်မာနိုင်ငံဒေသတချို့မှာမိုးအပြင်းထန်ရွာပြီးရေကြီးရေလွှမ်းမှုဓာတ်တွေဖြစ်နေတာကြောင့်အခုနောက်ဆုံးပဲခူးတိုင်းတွေကမြို့တချို့နဲ့မွန်ပြည်နယ်ဘီလင်းမြို့ဘက်မှာတော့အခြေအနေအတော်ဆိုးနေပါတယ်ပဲခူးတိုင်းတွေကပဲခူးမြို့မတောင်းမြို့ရွှေချင်မြို့တွေမှာတောက်ကြံတွေကစိုးရင်ရေမှတ်အထက်ထိရောက်သွားပြီးရေကြီးရေရှမ်းတာကြောင့်ဒေသခံအတော်များများဟာဒမာယုံတွေမိုးလုံလီလုံအာကစားကမ္မတွေဖုံးကြီးကျောင်းတွေမှာဖွင့်ထားတဲ့ရေပေးဆောင်စခန်းတွေမှာခိုးလုံနေကြပါတယ်ရေပေးဒုက္ခသည်တွေကိုတော့အကူအညီတွေပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကိုကျော်ကျော်သိန်းကသတင်းအချင်းချင်းကိုတင်ဆက်သွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.